အချင်းနိုင်ငံမှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ရတဲ့အခြေခံဥပဒေသေပေါ်တနင်္ဂနွေလုံးတိုင်းတာနဲ့ဆန္ဒခံယူပွဲတစ်ခုကိုဒီဇင်ဘာလ15ရက်နေ့မှာကျင်းပဖို့သမ္မတမိုဟာမက်မူစီကကြေညာလိုက်ပါတယ်။အစ္စလာမ်ဝါဒီတွေအများစုထိန်းချုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးအဖွဲ့ကအပိသက်မူကြမ်းကိုစနေနေ့နောက်မှပေးရခဲ့ပြီးနောက်မှာပဲသမ္မတကကြေညာလိုက်တာပါ။အခြေခံဥပဒေမူကြမ်းထဲမှာတော့အစ္စလာမ်ဥပဒေတွေကိုအဓိကအခြေခံရေးဆွဲထားတာဖြစ်ပါတယ်။ချင်းကဥပဒေမူကြမ်းရေးဆွဲရေးအဖွဲ့ကိုဖြတ်သိမ်းတင်မတင်အချင်းနိုင်ငံရဲ့အစိမ့်မြင့်ဆုံးတရားရေးအာဏာပိုင်တွေကတနင်္ဂနွေနေ့မှာဆုံးဖြတ်ဖို့ရှိနေချိန်မှာပဲမူကြမ်းကိုမဲပေးတည်ပြလိုက်တာပါ။စနေနေ့စောပိုင်းမှာတော့သမ္မတနဲ့ချင်းကဥပဒေမူကြမ်းကိုထောက်ခံသူထောင်သောချီပြည်နိုင်ငံနဲ့ဆန္ဒပြခဲ့ကြပါတယ်။ဘုရားသခင်ရဲ့ဥပဒေဖြင့်ရင်းညွှန်းသုံးနှုန်းပြီးချင်းကဥပဒေကိုအကောင့်ထက်ပေါ်ဖို့အလံတွေနှဖူးစည်းစာရတ်နဲ့ကင်ဆောင်ပြီးကိုင်ရိုတက်သူပါဝင်နေရာတော်များမှာတောက်ဆူဆန္ဒပြခဲ့ကြတာပါ။ဒီချိန်ထဲမှာပဲသမ္မတနဲ့ချင်းကဥပဒေကိုဆန့်ကျင်သူထောင်ပေါင်းများစွာကလည်းမြို့တော်မှာရှိတဲ့ဒီရဲရင်မြေမှာကိုယ့်ရဲ့ဇက်တက်ဖြစ်စနေနေ့ကဆန္ဒပြခဲ့ကြပါတယ်။အကျွမ်းမဲ့နိဗာလုပ်ပိုင်ခွင့်အာဏာရယူထားတဲ့သမ္မတကိုဆန့်ကျင်ကြောင်းလဲဆန္ဒပြသူတွေကပြောဆိုခဲ့ကြပါတယ်။